မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Sony ရဲ့ Epic Drone ဆိုတဲ့သတင်း၊ Facebook နဲ့အချက်လက်ဝေမျှမယ်လို့ WhatsApp ပညာအပီး Signal အသုံးပြုမှုမြင့်တက်ဆိုတဲ့သတင်း၊အနာဂတ်လုံအားစုအား2021ခုနှစ် YC League အလုံယုံဆွေးနွေးပွဲအတွက်ရှောက်လွာခေါ်ယူဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမအဦးဆုံးသတင်းတစ်ပုဒ်အနေနဲ့ Sony ရဲ့ Epic Drone ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါSony ကတော့ CES 2021ပြပွဲမှာ Epic Drone အသစ်ကိုအမည်မိတ်ဆက်ခဲ့ပြီးတော့ Drone ဈေးကွက်ထဲဝင်လာပါတယ်။အခု Drone အသစ်မှာ Alpha ကင်မရာတစ်လုံးပါဝင်ပြီးတော့ကျွမ်းကျင်အဆင့်ရှိဓာတ်ပုံဆရာနဲ့ဗီဒီယိုဖန်တီးသူတွေအတွက်ဒီဇိုင်းထုတ်ထားပါတယ်။ Epic Drone နဲ့ပတ်သက်တဲ့အသေးစိတ်အချက်လက်ကတော့နည်းနည်းပဲထွက်လာပါသေးတယ်။ Sony ကတော့ရှုခင်းနဲ့မြို့မြင့်ကွင်းရိုက်ကူးမှုအကြောင်းပြောပြခဲ့ပါတယ်။ဒါအပြင် Epic ကတော့ Vision S Concept ကနောက်ကနေလိုက်လံရိုက်ကူးနေတဲ့ဗီဒီယိုကို Sony ကပြသခဲ့ပါတယ်။ Epic Drone Design မှာမြေပြင်ပေါ်ဆင်းသက်နိုင်တဲ့ gear ပါဝင်ပြီးတော့ပြန်တမ်းမှုအတွင်းအတွင်းဘက်ထဲထည့်သိမ်းပေးနိုင်ပါတယ်။ Sony ဟာ2020နှောင်းပိုင်းမှာ Epic အမှတ်တံဆိပ်ကိုမူလစတင်မိတ်ဆက်ခဲ့ပြီးတော့2021နွေရာသီမှာပဲရောင်းချမယ်လို့သိရပါတယ်။ဆက်လက်ပြီး Facebook နဲ့အချက်လက်ဝေမျှမယ်လို့ WhatsApp ကြေညာပြီး Signal အသုံးပြုမှုမြင့်တက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ WhatsApp ဟာဗုဒ္ဓဘူးနေ့တုန်းကသုံးဆွဲသူအချက်လက်တွေကိုမိခင်ကုမ္ပဏီ Facebook နဲ့အတူဝေမျှသုံးဆွဲမယ်လို့ထုတ်ပြန်ခဲ့ပါတယ်။အဲဒီလိုထုတ်ပြန်ပြီး WhatsApp ပြန်ဘက် Signal ကို download ပြုလုပ်မှုအလွန်များပြားလာပါတယ်။ WhatsApp သုံးဆွဲသူတွေအနေနဲ့ February 10ရက်မတိုင်မီ Facebook နဲ့အခြားဌာနကွဲကဖုန်းနံပါတ်နဲ့တည်နေရအချက်လက်တွေကိုသဘောတူညီမှပဲအသုံးပြုခွင့်ရပါမယ်။အခုအပြောင်းလဲကဥရောပသမဂ္ဂနဲ့ UK အပြင်ဘက်မှာတက်ရောက်မှုရှိမယ်လို့ WhatsApp ကပြောခဲ့ပါတယ်။ Policy အပြောင်းလဲကတငယ်ချင်းဒါမှမဟုတ်မိသားစုဝင်တွေနဲ့လုံခြုံစွာစကားပြောဆိုမှုကိုထိခိုက်မှာမဟုတ်ဘူးလို့ WhatsApp ကထုတ်ပြန်ခဲ့ပါတယ်။ App လေးလာစမ်းစစ်တဲ့ Sensor Tower အချက်အလက်ရ WhatsApp ထုတ်ပြန်ချက်နောက်မှာ Signal အသုံးပြုမှုအလွန်မြင့်တက်လာတယ်လို့သိရပါတယ်။ Signal ကလည်း WhatsApp လိုမျိုး Encrypt Message ပို့ဆောင်တဲ့ပေးပို့တဲ့ဝန်ဆောင်မှုဖြစ်ပါတယ်။ Signal အသုံးပြုမှုကကုန်ဆုံးသွားတဲ့ရက်သက်တစ်ပတ်ထက်ရာခိုင်နှုန်း 4,200 အထိတိုးတက်လာပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အနာဂတ်လုံအားစုများ2021ခုနှစ် YC League အလုံယုံဆွေးနွေးပွဲအတွက်ရှောက်လွာခေါ်ယူဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။အနာဂတ်လုံအားစုများ2021ခုနှစ် YC League အလုံယုံဆွေးနွေးပွဲကိုတက်ရောက်ဖို့အတွက် February 1ရက်နေ့ထိရှောက်လွာတွေလက်ခံနေပြီဖြစ်ပါတယ်။အဆိုပါ၈ရက်ကြာ online အလုံယုံဆွေးနွေးပွဲကို Asia Foundation ကနေစပြီးတော့စင်ကာပူနိုင်ငံဆိုင်ရာ American တန်ယုံနဲ့ပူးပေါင်းအကောင့်ထဲပေါ်တာပဲဖြစ်ပါတယ်။အလုံယုံဆွေးနွေးပွဲမှာလှည့်မြန်စွာတိုးတက်ပြောင်းလဲနေတဲ့နည်းပညာကြောင့်အာရှနဲ့ကမ္ဘာတလွားမှာအလုံလုံကင်ပုံတွေနဲ့ပတ်သက်တဲ့ပြောင်းလဲတွေကိုဝေမျှပေးသွားမှာပဲဖြစ်ပါတယ်။အလုံယုံဆွေးနွေးပွဲအတွက်အနာဂတ်အလုံအကင်အကြောင်းစတုထစက်မှုတော်လန်ရေးကပေးအပ်တဲ့စိန်ခေါ်မှုတွေနဲ့ဝင်လန်းနေကြောင်းစိတ်ဝင်စားပြီးတော့တက်ကြွတဲ့အာဆီယံဒေသတလွားကအသက်20နဲ့35နှစ်ကြားကျောင်းသားကျောင်းသူတွေစူးတီထွင်သမားတွေနဲ့ကျွမ်းကျင်ရာနယ်ပယ်အလိုက်ပညာရှင်တွေကိုရှာဖွေနေတာပဲဖြစ်ပါတယ်။ဒီအလုံယုံဆွေးနွေးပွဲကနေပြီးတော့ဒေသတွင်းအတော်ဆုံးလူတွေအနက်တချို့စီကလေ့လာသိရှိရမှာဖြစ်တယ်လို့အာဆီယံဒေသတလွားကလူငယ်ခေါင်းဆောင်တွေနဲ့လည်းတည်ကျွမ်းရမှာဖြစ်ပြီးတော့တိုးတက်လာနေတဲ့နည်းပညာနဲ့အလုံအကိုင်တွေပြောင်းလဲလာမှုကိုစင်ကာပူမှာတခြားနိုင်ငံတွေကအမေရိကန်ကုမ္ပဏီတွေကဘယ်လိုထုတ်ပြန်နေကြသလဲဆိုတာကိုလည်းလေ့လာရမှာပဲဖြစ်ပါတယ်။အလုံယုံဆွေးနွေးပွဲဟာတနင်္လာနေ့ကနေတောက်ကြနေ့အတွင်းညနေဘက်တွေမှာအချိန်အကန့်အသတ်နဲ့ထိတွေ့မှုတွေအပါအဝင်ရှိရကြမှာပဲဖြစ်ပါတယ်။ရှောက်လွာတွေကို January 1ရက်ကနေပြီးတော့ February 1ရက်အတွင်း IG Pocket ရဲ့ description ထဲကနေရှောက်ထားနိုင်မှာပဲဖြစ်ပါတယ်။
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။